ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့တိုက်ခိုက်နေတာတွေရပ်ဆိုင်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နမ်တူမြို့နယ်တွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးဘသူကစပြီးတိုက်ခိုက်နေသလဲဆိုတာကိုလည်းအပြန်အလှန်စွပ်စွဲနေကြပါတယ်။ဒီတိုက်ပွဲတွေအတွင်းမှာအရသားတဦးသေဆုံးခဲ့သလိုယာနဲ့ချီတဲ့ဒေသခံတွေလည်းစစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါလိမ့်ရှင်။
ဟုတ်ကဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့တိုက်ခိုက်တာတွေရပ်ဆိုင်ပြီးတွဲဆုံဆွေးနွေးဖို့ကြိုးပမ်းသွားမယ့်အကြောင်းဒီလ21ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပြီးနောက်ကျဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြန်လဲဖြစ်ပွားနေခဲ့တာပါဒီမနက်မှာလဲတီဝေါ်မျိုးနယ်အတွင်းမှာတိုက်ပွဲဖြစ်ပွားကြောင်းရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကပြောပါတယ
်ဒီနေ့ဖြစ်နေတဲ့ကိုရှင်းနိုင်ပြောစရာဖြစ်နေတာဒီဝမျိုးတွေပေါ့ဒါပဲနန်းနန်းမြင့်နေခွဲပေါ့အဲဒီအနောက်ဘက်မှာဖြစ်နေဗျဟိုအာဂျီရကဟိုအပိရက်တဲ့ဆီမံထုတ်တာပေါ့လေဒါမဲ့စီရေးလှုပ်ရှားမှုကြောင့်မရက်ဘူးဗျမရက်ပဲနဲ့ကျွန်တော်ဒီနေ့ကဟိုအာကျွန်တော်ကလူတော့အဲ့ဒါဟင်းနှချိုင်းနဲ့ဟိုအာဂျီကမော်တာနဲ့လမ်းပြလိုက်တယ်အဲ့ဒါနေစပြီးတော့ပြန်လာဖြစ်တာပေါ့ရှင်းနိုင်ခွဲရတယ်စက်တပိုင်းကြည့်ဆက်လိုက်ဖြစ်တာပေါ့
ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ဦးကတော့တီဘောမျိုးနယ်မှာမနေ့ကတိုက်ပွဲဖြစ်တာရှိပြီးဒီကနေ့တော့မကြားသေးအောင်ပြောပါတယ်ဒီအပိုင်းဖြစ်တဲ့တိုက်ပွဲတွေကတော့ SSPP တပ်ဖွဲ့ကစတင်တိုက်ခိုက်တာဖြစ်ကြောင်းလဲဗိုလ်မှူးကြီးဆိုင်ဦးကတုံ့ပြန်ပြောဆိုထားပါတယ
်အဲသူတို့ကတချို့နေရာတွေမှာကျတော့အဝေးရနေတာမျိုးလက်နဲ့ကြီးနေတဲ့ပြစ်တာလို့နော်ဟိုဒီလက်နဲ့ကြီးနေတဲ့နော်ဒါကြီးတော့အနာကိတာလိုအလိုဒီအလိုဒီရှိတယ်။ကျွန်တော်တို့ဒီကဒါငကိုရှိတဲ့နေရာမှာနေနေတာကိုသူတို့ကတက်ပြီးတော့လာဖိုက်တာပါ။အဲအိုင်နာကဒီဒီလက်ပြီးပါ
။လက်ရှိဖြစ်ပေါ်တဲ့တိုက်ပွဲတွေကတော့နမ်တူမြို့နယ်မိုင်းမှုကြီးရွာအနီးနဲ့တီဘောမြို့နယ်ဖိုနာရွာအနီးမှာဖြစ်ပွားတာပါ။နမ်တူမြို့နယ်မှာတော့ RCSS နဲ့ SSPP TNLA ပူးပေါင်းတက်အကြတိုက်ပွဲဖြစ်ပွားပြီးဒီဘောမျိုးနယ်မှာတော့ရှမ်းတပ်ဖွဲ့နှစ်ခုကြားမှာတိုက်ပွဲဖြစ်ပွားတာလို့ဒေသခံတွေကပြောပါတယ်။နမ်တူမျိုးနယ်အတွင်းကတိုက်ပွဲအခြေအနေကိုတော့ဒေသခံတဦးကအခုလိုပြောပါတယ
်။ဒီကနေ့လည်းဆိုရင်၄ရက်မြောက်လောက်ရှိပါရဲ့ခင်ဗျ။ဟိုဖြစ်တာကဟိုမိုင်းမှုကြီးရမှာအဓိကဖြစ်တယ်ခင်ဗျ။အခုမန်ဆန်နဲ့မိုင်းမှုကြားထဲမှာမိုင်းမှုရဲ့ဟိုကအခက်ဟိုဟာဖြစ်တယ်ခင်ဗျ။ဟိုဆန်ခါကြီးရကဟိုဥတလိဆိုတာတယောက်တော့ထိခိုက်တာရှိတယ်ခင်ဗျသူ့ကိုကြတော့ဟိုဗာလဲနှစ်မျိုးမျိုးပေါ်မှာသူကဟိုရင်ခွဲဆစ်ဆီးပြီးတော့အဲ့ဒါသူ့တချိုလိုက်ပြီခင်ဗျအိမ်တရားနေအိမ်တုံးရင်လောက်တော့ဗာလဲဟိုခြေတက်မာတယ်ခင်ဗျဆစ်ဆီးရှောင်တွေကတော့ဟိုစင်ညာလောက်ရှိပါတယ်ခင်ဗျ
ဆစ်ရှောင်တွေဟာမိုင်းမှုကြေးရွာလုံမိတ်ကြေးရွာနဲ့စံခါကြေးရွာတွေကဖြစ်ပြီးမန်ဆန်ဘက်ကိုတင်းရှောင်နေကြောင်းပြောပါတယ်တီဘောမျိုးနယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေမှာတော့စစ်ရှောင်တွေထပ်မံထွက်ပြေးတာမရှိကြောင်းနဲ့ဒီလာအစောပိုင်းကတီဘောမျိုးကိုရောက်ရှိနေတဲ့စစ်ရှောင်တွေဟာလည်းနေရက်ပြန်ပြီးဖြစ်တာကြောင့်အခုအခါမှာနားလေစစ်ရှောင်စခန်းမှာလူ100လောက်သာရှိတော့ကြောင်းတီဘောမျိုးနယ်နေစည်းမချပရာဟိတအသင်းကကိုမျိုးကပြောပါတယ်လက်ရှိပြန်လည်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့် RCSS နဲ့ SSPP အကြားမှာတွဲဆုံဆွေးနွေးရေးဟာလက်တလောဖြစ်နိုင်ခြင်းမရှိပဲပြန်လည်ညှိနှိုင်းရမယ့်အနေအထားရှိကြောင်းရှမ်းတပ်ဖွဲ့နှစ်ခုလုံးရဲ့ပြောခွင့်ရသူတွေကတုံ့တက်ပါတယ်။ပြီးခဲ့တဲ့25ရက်နေ့နေပြည်တော်မှာကျင်းပတဲ့တမ်ဘော်သတင်းမှန်ပြန်ကြားရေးကော်မတီရဲ့သတင်းစာရှင်းလင်းပွဲမှာတော့တမ်ဘော်ကအပြည့်ရထားတဲ့3လမြောက်ကာလအတွင်းမှာတမ်ဘော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြတိုက်ပွဲဖြစ်ပွားတာတွေပြန်လည်မြင့်တက်လာကြောင်းနဲ့ဒီကာလအတွင်းမှာတိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲဟာ15ကြိမ်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်